Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA America အတန်ရ2024ခုနှစ် February လ4ရက်နေ့တနင်္ဂနွေနေ့မနေ့ပဲတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပိုင်းနဲ့တက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲတန်လွင့်အစည်းအဝေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။ American တပ်တွေဟာ Iran Islamic တော်လှန်ရေးအဆောင်တပ်နဲ့သူနဲ့ဆက်နွယ်နေတဲ့စစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကိုခံရတဲ့အတွက်သူတို့နဲ့ဆက်ဆက်နေတဲ့ပြစ်မှတ်85ခုကျော်ကိုတိုက်ခိုက်ခဲ့တယ်လို့ American 11 Data စစ်ဌာနချုပ်ကပြောပါတယ်။ Ukraine နိုင်ငံ11နဲ့တောင်ပိုင်းဒေသတွေစီဥတီပြီးလာနေတဲ့ Russia ကိုပြစ်လွတ်လိုက်တဲ့ drone လက်နက်14စင်းထဲမှာ6စင်းကိုပြစ်ချန်နှိုင်းခဲ့တယ်လို့ Ukraine လေတပ်ကပြောပါတယ်။ American အစိုးရအနေနဲ့မြန်မာ new တော်လှန်ရေးကိုထိထိရောက်ရောက်အကူအညီပေးဖို့ American ရောက်မြန်မာတွေကဆန္ဒပြတောင်းဆိုကြပါတယ်။
အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။မလေးရှားလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းကနေထွက်ပြေးသွားတဲ့မြန်မာနယ်ရိုဟင်ဂျာတချို့ပြန်လည်ဖမ်းမိတယ်လို့မလေးရှားကပြောပါတယ်။ဒီသတင်းပေးပို့ချက်ကိုဥစွာတင်ပြပါမယ်။အဲဒီနောက်မှာတော့ဒုအသံအစီအစဉ်ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရီယာဒီနဲ့အနာဂတ်ကမ္ဘာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးမှာပါခင်ဗျာ။
ဂျော်ဒန်မှာရှိတဲ့အမေရိကန်အခြေစိုက်စခန်းတစ်ခုမှာပြီးခဲ့တဲ့တနင်္ဂနွေနေ့က drone နဲ့အတိုက်ခိုက်ခံရတဲ့အတွက်ထိခိုက်သေးဆုံးမှုရှိခဲ့တဲ့နောက်အမေရိကန်တပ်တွေကတောက်ကြနေမှာအီရတ်နဲ့ဆီးရီးယားကစစ်သွေးကြွတွေကိုလေကြောင်းကနေပြန်လည်တိုက်ခိုက်နေပါတယ်။အမေရိကန်တပ်တွေဟာအီရန် Islamic တော်လှန်ရေးအဆောင်တပ်နဲ့သူတို့နဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုခံခဲ့ရတဲ့အတွက်သူတို့နဲ့ဆက်ဆက်နေတဲ့ပြစ်မှတ်85ခုကျော်ကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းအမေရိကန်အလယ်ပိုင်းဒေသစစ်ဌာနချုပ်ကပြောပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့အလှည့်ကျအကြီးအကဲကတော့အီရတ်ကနေရာ3နေရာနဲ့ဆီးရီးယားကနေရာ4ခုမှာမိနစ်30ကြာတိုက်ခိုက်ခဲ့တာဖြစ်ပြီးတပ်မတ်ပြစ်မှတ်ကိုအတိအကျထိမှန်ခဲ့တယ်လို့ဆိုပါတယ်။အခုလိုပြစ်ခတ်မှုတွေမလုပ်ခင်မှာတော့အီရတ်အနာပိုင်းကိုအကြောင်းကြားခဲ့တယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူ့ရဲ့ညွှန်ကြားမှုနဲ့ပြုလုပ်ခဲ့တာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကလည်းပြောပါတယ်ဂျိုဒန်ကအမေရိကန်စစ်အခြေစိုက်စခန်းအပေါ်ပြီးခဲ့တဲ့တနင်္ဂနွေနေ့က drone နေနဲ့တိုက်ခိုက်ခံရလို့အမေရိကန်တပ်ဖွဲ့ဝင်3ယောက်သေဆုံးပြီး40ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီတိုက်ခိုက်မှုအတွက်နောက်ထပ်လည်းလက်တုပ်ပြန်တိုက်ခိုက်မှုတွေလုပ်သွားအောင်မယ်လို့သမ္မတဘိုင်ဒန်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဂါဇာနဲ့အစ္စရေးတောင်ပိုင်းနယ်စပ်မှာစနေနေ့မနေ့ကပေါက်ကွဲသံတွေတင်ကားသံတွေကြားနေရပြီးတိုက်ပွဲတွေဖြစ်နေပါတယ်။အစ္စရေးနဲ့ဟာမတ်စစ်ပွဲတွေဆက်လက်ဖြစ်နေပြီးနိုင်ငံတကာအတိုင်းအဝိုင်းကတော့အပြစ်ခတ်ရက်ဖို့နှစ်ဖက်စလုံးကိုတိုက်တွန်းနေတာပါ။စနေနေ့မှာပဲလူတွေစုပုံရောက်ရှိနေတဲ့အီဂျစ်နယ်စပ်ကရာဖာမြို့ကိုအစ္စရေးဘက်ကအပြင်းထန်တိုက်ခိုက်ခဲ့ပါတယ်။ထိခိုက်သေးဆုံးမှုတွေကိုတော့အတိအကျမသိရသေးပါဘူး။Israel Hamas စစ်ပွဲစတင်ချိန်ကစလို့အခုချိန်ထိလူပေါင်း 28,100 ကျော်သေဆုံးခဲ့ရပြီလို့ Hamas ကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ် UAE အာရဗ်စော်ဘွားများပြည်ထောင်စုနိုင်ငံကတော့ဂါဇာအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ5သန်းပို့ပြီးတော့ထောက်ပံ့လိုက်တယ်လို့ဆိုပါတယ်အခုလိုအချိန်မှာပဲ Egypt နယ်စပ်ကိုဖျက်ပြီး Rafah မြို့ကနေ Palestine ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအထောက်အကူတွေတင်ဆောင်လာတဲ့မော်တော်ယာဉ်နှံဟာနေဆက်ကိုဖျက်ကျော်ပြီးစနေမနက်ကပဲဝင်ရောက်လာခဲ့ပါလေ။ဂါဇာဒေသမှာလူသားချင်းစာနာမှုအကူအညီတွေလုပ်ကင်နေတဲ့ UNRWA ကုလသမဂ္ဂအကူအညီထောက်ပံ့ရေးအဖွဲ့မှလုပ်ကင်နေတဲ့ဝန်ထမ်းတွေကဒါဇင်နဲ့ချီတဲ့ဝန်ထမ်းတွေဟာအောက်တိုဘာ9ရက်နေ့ကအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အထက်မှာပါဝင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်နိုင်ငံပေါင်း16နိုင်ငံက UNRWA ကိုအကူအညီထောက်ပံ့မှုတွေဖျက်တောက်လိုက်ပါလေခင်ဗျာ။ယူကရိန်းနိုင်ငံအလေပိုင်းနဲ့တောင်ပိုင်းဒေသတွေစီကိုဥတီလာနေတဲ့ဒီရုရှားတို့ရဲ့ပြစ်လွတ်လိုက်တဲ့ drone လက်နက်14စင်းနဲ့6စင်းကိုပြစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကစနေနေ့မှာပြောပါတယ်။ရုရှားကအီရတ်လို့ရှွာဟစ် drone တွေနဲ့ပြစ်ခတ်တာဖြစ်ပြီးနီပရိုပက်ထရိုစ်ဒေသကစွိုင်းအင်နဲ့ဆိုင်တဲ့အဆောက်အုံတွေကိုအဓိကထားပြစ်မှတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့လေတပ်အရာရှိတွေကဆိုပါတယ်။ ပြစ်ခတ်မှုအတွင်းအထည်အနာဆုံးကတော့ယူကရိန်းသမ္မတဇယ်လန်စကီးရဲ့မွေးရဇာတိကရီဗီမြို့ပဲဖြစ်ပါတယ်ပြစ်ခတ်မှုကြောင့်အခုချိန်ထိတည်ဆုံးဒဏ်ရာရတဲ့တည်င်းတွေတော့မရရှိသေးပေမဲ့ပေါင်ဝန်ပြစ်ခတ်မှုပေါင်ဝန်ကျင်ကလူ1000ခွဲလောက်လျှက်စစ်ပြီးပြတ်တောက်နေတယ်လို့ AFP သတင်းမှာဖော်ပြပါတယ်တဖက်မှာတော့ယူကရိန်းရဲ့လေယာထွက်ကုန်တွေကိုအရင်ကတည်းကစာရင်ပြီးခဲ့တဲ့ဒီဇင်ဘာလတည်းနိုင်ငံရခြားကိုတင်ပို့နိုင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်ယူကရိန်းရဲ့ပင်လယ်နက်စိတ်ကမ်းတွေပြန်ဖွင့်လိုက်တာကကမ္ဘာစားနပ်ရေးကဖြန့်ဖြူးရေးအတွက်ရောနိုင်ငံတကာကုန်သွယ်မှုအတွက်ပါအရေးပါတယ်လို့ဗြိတိန်ဝန်ကြီးဌာနကဆိုပါတယ်ယူကရိန်းဒုံးကျည်စနစ်နဲ့တပ်သားတွေလိုက်ပါခြင်းမရှိတဲ့စစ်သည်မော်တွေဖြန့်ကျက်ခြားထားနိုင်ခြင်းကပင်လယ်နဲ့အနောက်ဘက်ချမ်းမှာရုရှားတို့ရဲ့လှုပ်ရှားမှုကိုအတော်ကြီးတားဆီးနိုင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505ရောင်းပြီးထုတ်လွှင့်ပြနေပါတယ်ခင်ဗျာ
မြန်မာပြည်ရဲ့တနင်္ဂနွေနေ့မနက်ခင်း VO ရဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကတကြော့ပြန်အာဏာသိမ်းခဲ့တဲ့3နှစ်ပြည့်အဖြစ်နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဆန္ဒပြနေကြရမှာ Washington DC Maryland Virginia ပြည်နယ်တဝက်ကမြန်မာတွေကလည်းအမေရိကန်သမ္မတအင်ဘူရာရှေ့တွားရောက်ပြီးမြန်မာဒီမိုကရေစီရေးအတွက်ပို့ပြီးတော့အာယုံဆိုင်လှုပ်ဆောင်ပေးဖို့သမ္မတဂျိုးဘိုင်ဒန်ကိုဆန္ဒပြတောင်းဆိုခဲ့ကြောင်းမြန်မာရေးတကြွလှုပ်ရှားသူချင်းတိုင်ရင်သာဦးဒွန်ခတ်က VOA ကိုပြောပါတယ်အလားတူနယူးယောက်မြို့မှာလည်း NYCBC အဖွဲ့ကဦးစီးပြီးစစ်တပ်အာဏာသိမ်း3နှစ်ပြည့်ဆန္ဒပြပွဲလှုပ်ရှားမှုတွေကို Father Duffy Square မှာပြုလုပ်ခဲ့ပြီးယာနဲ့ချီတက်ရောက်ခဲ့ကြသလို NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်နဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းတို့လည်းတက်ရောက်စကားပြောခဲ့ပါတယ်ဥရောပတိုက်ထဲမှာတော့ဒီ Netherlands နိုင်ငံမှာ Amsterdam မြို့မှာဆိုရင်မြန်မာတွေစုပေါင်းပြီးနေဦးတော်လန်ရေးရန်ပုံငွေဈေးရောင်းပွဲတရက်ကိုကျင်းပခဲ့ပါတယ်ဈေးရောင်းပွဲမှာရရှိတဲ့ယူရိုငွေ3,900ကိုလိုအပ်တဲ့နေရာတွေစီပေးဖို့လှူဒါန်းသွားမယ်လို့သိရပါတယ်ခင်ဗျာကုလသမဂ္ဂလူညုံရေးကောင်စီမှာလာမယ့်တနင်္လာနေ့ဖေဖော်ဝါရီ5ရက်နေ့မှာမြမရေးတီးတန့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ဒေသဆန်တော်ချိန်မနက်7:00နာရီလောက်မှာဆွေးနွေးကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်ကောင်စီတွေရဲ့ဒီအရက်သားတွေအပေါ်အကြမ်းဖက်မှုတွေတရားလက်လွတ်ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားချင်းစာနာမှုအကူအညီတွေထိထိရရရောက်ရှိဖို့နဲ့လူ့အခွင့်အရေးကိုလေးစားလိုက်နာပြီးအားလုံးပါဝင်တဲ့ဒီမိုကရေစီအုပ်ချုပ်မှုလမ်းကြောင်းကိုပြန်လည်ရှောင်လှမ်းနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လုံဆောင်မှုတွေချမှတ်ပြသဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်နက်သောမတ်စ်ဂရင်းဖီးကဖေဖော်ဝါရီ1ရက်အာဏာသိမ်း3နှစ်ပြည့်နှစ်ပါလည်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုပြီးရပိုင်အတွင်းမှာပဲအခုလိုလုံခြုံရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲပြုလုပ်တာလည်းဖြစ်ပါတယ်။တနင်္လာနေ့ပြုလုပ်မယ့်လုံခြုံရေးကောင်စီအစည်းအဝေးပွဲအတွင်းမြန်မာအရေးဘယ်ကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကမသိရသေးပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြက်ကွက်မှုကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံတကာပြည်ထနာတွေကိုမဖြေရှင်းနိုင်ပဲဖြစ်နေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကလည်းပြီးခဲ့တဲ့ဒီဇင်ဘာအစောပိုင်းမှာတတိပေးပြောကြားမှုပါတယ်ခင်ဗျာဂျပန်နိုင်ငံအီရှိကာဝါခရိုင်မှာနှစ်ဆန်းတရက်နေ့ကလှုပ်ခတ်ခဲ့တဲ့ပြင်းအား9.6ငလျင်ကြောင့်ထိခိုက်ခဲ့ရတဲ့ရှီကာဒါအပိဆက်ယုံဟောင်းကြီးကိုပြန်လဲလဲပတ်နိုင်ဖို့မလုပ်ခင်အနီးရဲ့ပေးနိုင်မနိုင်တည်တည်ကြာစစ်ဆေးဖို့စီမင်းထိန်သိမ်းရေးဆိုင်ရာအာဏာပိုင်တွေကိုဒေသခံတွေကတောက်ကြနေမှာတောင်းဆိုထားပါတယ်လူပေါင်း240ကျော်တည်ဆုံးခဲ့ရတဲ့ပြင်းအား9.6ငလျင်ကြီးနဲ့အတူဒါဇင်နဲ့ချီတဲ့နောက်ဆက်တွဲငလျင်တွေကြောင့်ဆက်ယုံဟောင်းကြီးရဲ့မီးအားထိန်းဆက်တွေကိုထိခိုက်ခဲ့ရသလိုသုံးနာရီတာနျူကလ িয়ার လောင်စာကြောင်းတွေကိုအေးအေးခံတဲ့ကံတွေက ရေတွေရိုးဖိတ်ခဲ့ပြီးဆက်ယုံတည်ထားတဲ့မြေပြင်မှာအကွဲကြောင်းတွေပေါ်လာတာပါဒါပေမဲ့ရေဒီယိုတတိကြွဓာတ်တွေဝန်းကျင်ကိုယိုဆိုင်လာတော့မတွေ့ရဘူးလို့ဒေတာအားပေးဆက်ယုံကိုကြီးကြပ်တဲ့ဟိုကူရီကူကလျက်စစ်တာအားပေးကုမ္ပဏီတာဝန်ခံကပြောပါတယ်ဒီငလျင်ကြောင့်ဒေတာတွင်နေအိမ်အများအပြားနဲ့လမ်းတွေပျက်စီးခဲ့ရတဲ့အပြင်ဆူနာမီရေလိုင်းအငယ်စားလေးလည်းဖြစ်ပေါ်ခဲ့ရတာပါ2017ဖူကူရှိမာနျူကလ িয়ার တာအားပေးဆက်ယုံမတော်တဆဖြစ်မှုနောက်ပိုင်းဂျပန်အစိုးရကနျူကလ িয়ার တာအားပေးဆက်ယုံအားလုံးကိုယာယီပိတ်ခိုင်းခဲ့သားသလိုတင်းကျပ်တဲ့စံသတ်မှတ်ချက်တွေချမှတ်ပြီးအန္တရာယ်ကင်းမှုဆိုင်ရာစီးရီးတွေကိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ
်ဒရင်တွေကိုကိုညာဝင်းအောင်ပြောပြသွားတာပါခင်ဗျာ VO ရဲ့တင်းငွေနေနေမတပတ်အသံလွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဘတ်စင်ကန္နာတွေမတိုင်မီဒရင်ပေးဖို့ချက်တပုတ်ကိုဦးစွာတင်ပြပေးပါမယ်မလေးရှားနိုင်ငံဘိုင်ဒေါ်လူဝင်မှုကြီးကြရေးဌာနယာယီထိန်ထိန်ရေးစခန်းကနေပြီးခဲ့တဲ့ကြာသပတေးနေ့ကမြန်မာနဲ့ရိုဟင်ဂျာတရားကျော်ထွက်ပြေးသွားခဲ့ပါတဲ့အဲ့ဒီအထက်က38ဦးကိုပြန်လည်ဖမ်းမိခဲ့တယ်လို့ပီရက်ပြည်နယ်ရဲချုပ်ကဖေဗရူလာ3ရက်နေ့မှာပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မှအေးအေးမှာကပြောပြပေးမှာပ
ါမလေးရှားနိုင်ငံဘိုင်ဒေါ်ထိန်ထိန်ရေးစခန်းကနေထွက်ပြေးလွတ်မြောက်သွားခဲ့တဲ့မြန်မာနဲ့ရိုဟင်ဂျာတရားကျော်တဲကတချို့ဟာတဖြည်းဖြည်းနဲ့ပြန်လည်ဖမ်းမိနေတာပါအဲ့ဒီတဲကကာပွန်စန်တန်ကျေးရွာအနီးကလေတော့တစ်ခုအတွင်းမှာပုံနေကြတဲ့ထွက်ပြေးသွားသူ73ကိုစနေနေ့ညနေပိုင်းကဖမ်းမိနိုင်ခဲ့ပြီးထွက်ပြေးတဲ့နေ့ကစပြီးစနေနေ့အထိပြန်လည်ဖမ်းမိသူ38ဦးရှိပြီဖြစ်တယ်လို့လည်းပြည်내ရဲချုပ်ဒူတက်စရီဟာဆန်ဘာဆရီကသတင်းတောက်တွေကိုမလေးရှားဘာသာစကားနဲ့အခုလိုပြောကြားသွားခဲ့ပါတယ
်
ဒီသတင်းစခန်းကနေထွက်ပြေးသွားကြသူတွေဟာအစာရေစာပြက်လက်နေတာကြောင့်တွေ့တဲ့နေအိမ်တွေဗလီတွေမှာဝင်ရောက်ပြီးတော့အစာရေစာတွေတောက်ရည်တွေပေးဖို့တောင်းဆိုခဲ့ကြပါတယ်သူတို့ကိုတွေ့သွားတဲ့ဒေသခံရွာသားတွေကရဲတပ်ဖွဲ့ထံသတင်းပေးခဲ့ကြတာကြောင့်အခုလိုမျိုးပြန်လည်ဖမ်းမိခဲ့တာပါပြန်လည်ဖမ်းမိသူတွေကိုတပတ်ခရိုင်ရဲဌာနချုပ်ကိုပို့ထားပြီးတရားဥပဒေအရအရေးယူသွားမယ်လို့လည်းပြည်내ရဲချုပ်ကပြောသွားခဲ့ပါတယ်ရိုဟင်ဂျာတွေထွက်ပြေးသွားတဲ့ဘိုင်ဒေါ်စခန်းကိုတော့ယာယီပိတ်ထားပါတယ်အလဲပိုင်းဒေသမှာရှိတဲ့ကယ်ဆယ်ရေးလေးလာရေးဌာနကလက်ထောက်အကြီးအကဲဟောင်းမိုဟာမက်ယူနော့အဘူကလည်းထွက်ပြေးသွားသူတွေကိုပထမအဆုံးခြေရာခံပေးခဲ့ပါတယ်ဒီနောက်မှာတော့အစာရေစာပြက်လက်နေတဲ့ရိုဟင်ဂျာတွေကိုဇက်တိုက်ဖမ်းဆီးနေရမှာစနေနေ့ညနေထိလူ30ကျော်ကိုမလေးရှားအာဏာပိုင်တွေကပြန်လည်ဖမ်းမိခဲ့ပါတယ်ရှင
်။မဲမပြပြသွားတာပါ။လူမြောက်သွားသူတွေကိုရှာဖွေဖို့အတွက်လာဝကရဲနဲ့ဌာနဆိုင်ရာအေဂျင်စီအသီးသီးကအင်အား290ကျော်သုံးပြီးလိုက်လံရှာဖွေခဲ့တာပါ။လူမြောက်သွားသူတွေဟာရိုဟင်ဂျာ115ယောက်နဲ့မြန်မာနိုင်ငံသား16ယောက်ဖြစ်ပြီးအခုစနေနေ့မှာ73ဦးထပ်ဖမ်းမိထားတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကန္တရီကိုစတင်ထုတ်လွှင့်ပါပဲပထမအဆုံးအနေနဲ့ကတော့ဒုအတန်းအစီအစဉ်ဖြစ်ပါတယ်ဆီအာနာသိမ့်မှုကိုစန့်ကျင်ပြီးလက်နဲ့ဆွဲကင်နေကြတဲ့အမျိုးသမီးငယ်တွေကိုစစ်တပ်ထောက်ခံတဲ့လူမှုကွန်ရက်တွေပေါ်မှာအတိအဖြတ်တိုက်ခိုက်နေတဲ့အကြောင်းတွေကို Frontier မြန်မာရဲ့ဒုအတန်းအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
ဖုန်းဆက်ပြီးတော့ပြောတာပေါ့ငိုပြီးပြောတယ်အကောင့်လေးပုံလေးနောက်ပြီးတော့အဲ့ဒီသူအိမ်လေးစားရင်ဖုန်းနံပါတ်ဒီအကောင့်ရဲ့ link နေအကုန်လုံးသူတို့တွားပြည့်ရဲ့အခါကျတော့ဟန်ငိမ့်က Telegram မှာတင်လိုက်တယ
်အမျိုးသမီးရဲ့အသက်ဘဲအရွယ်အပိုင်းချောင်းဖြစ်အမျိုးသမီးငယ်ငယ်အမျိုးသမီးအသက်ကြီးကြီးဘဲအရွယ်အပိုင်းချောင်းမှာပါဖြစ်ဖြစ်ရိမ်ပိုင်းဆိုင်ရာစော်ကားမှုလေးကိုအများကြီးပြောဆိုတာမျိုးတွေပို့ပြီးတော့မှတွေ့ရပါတယ်
စစ်ပွဲတွေကိုမြေပြင်မှာတွေမကပဲတရက်အချက်လက်တွေဝါရဖြန့်ချီတွေနဲ့ပါဆင်နွှဲနေကြတာပါဖေဖော်ဝါရီလ2021ဆီယနာသိမ့်မိကလေးကစစ်တပ်နဲ့အတိုက်ခံအင်အားစုနှစ်ဖက်စလုံးကသူတို့ရဲ့အပြိုင်ဘက်အင်အားစုတွေကိုအွန်လိုင်းပေါ်ကနေဝေဖန်တိုက်ခိုက်မှုတွေလုပ်ခဲ့ကြပါတယ်။လေ့လာချက်တွေအရဆိုရင်တိုက်ခိုက်မှုတွေဟာအထူးသဖြင့်အမျိုးသမီးတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ဆိုကြပြီးဒီလိုလှုပ်ဆောင်မှုတွေထဲမှာဆိုရင်တော့စစ်တပ်လူလောက်သူအုပ်စုတွေရဲ့လှုပ်ဆောင်တဲ့ပုံစံတွေကအဆိုးဆုံးဖြစ်တယ်လို့ဆိုကြပါတယ်။မင်္ဂလာပါရှင်။ မြန်မာနိုင်ငံတဝန်းကလူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတောက်ခင်းနှင်းဖြူစိုးကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
အစာပိုင်းတော့ကတော့ကိုကပထမဆုံးခင်ရတဲ့တစ်ခေါက်နှစ်ခေါက်သုံးခေါက်လောက်ကတော့ငိုတယ်အိရတယ်လေးတယ်အဲ့ခါကျရင် online ကိုလုံးဝပိတ်လိုက်တာနေ့ရက်3ရက်လောက်ကအဲ့လောက်ရှိအောင်မှဖြစ်ခဲ့တဲ့အခြေအနေကြီးရှိတယ်ပေါ့နော်အမြင်နဲ့ငုံနေကြနောက်ပိုင်းကျတော့ဒီမှာနေကောင်းဖြစ်တယ်ဘာမှမစားမတောက်တော့ဘူးနော
်မမ်မီမဟာအသက်20ကျော်ပဲရှိသေးတဲ့အမျိုးသမီးငယ်တယောက်ပါ online ပေါ်မှာနိုင်ငံရေးနဲ့ပတ်သက်ပြီးဆွဆွဲရတယ်အသက်ရေဖြတ်တိုက်ခိုက်မှုတွေကိုကြုံတွေ့ရပြီးတဲ့နောက်မှာတော့နေမကောင်းဖြစ်ပြီးအိမ်ရလဲတလားလောက်လဲနေခဲ့ပါတယ်။2021အနာသိမ့်မှုမတိုင်ခင်တုန်းကတက္ကသိုလ်ကျောင်းသူတယောက်ဖြစ်ပြီးအောင်မြင်တဲ့စီးပွားရေးလုံခြုံရေးတယောက်ဖြစ်ဖို့အိမ်မက်တွေရှိခဲ့တဲ့သူပါ။အနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးလက်ရှိအချိန်မှာတော့ CDM ပါဝင်သူတွေနဲ့စစ်တပ်ဆင့်ကျင်အင်အားစုတွေအတွက်ရမုံငွေရှာဖွေပေးနေသူတဦးဖြစ်ပါတယ်။ဒါရီကြောင့်မေသူမကစစ်တပ်ထောက်ခံတဲ့အုပ်စုတွေအတွက်ပြစ်မှတ်ဖြစ်လာခဲ့ပါတယ်။စစ်တပ်ထောက်ခံတဲ့သူတွေဟာသူမရဲ့လူမှုကွန်ရက်စာမျက်နှာတွေအောက်မှာ comment ပေးတာတွေ၊သူတို့ရဲ့ Telegram channel တွေမှာမဟုတ်မမှန်သတင်းဖြန့်တာတွေပြုလုပ်ကြပါတယ်။အထူးသဖြင့်သူမကယောက်ျားရဖို့ကြောင့်တော်ရဲဝင်ပြီးစစ်တပ်ဆန့်ကျင်သူတွေကိုထောက်ပံ့တာကဗီဇလိုချင်လို့လုပ်တာဖြစ်ကြောင်းအစရှိသဖြင့်လိမ်မိုင်းဆရာကိုဦးတည်ပြီးအသက်ရေဖြတ်မှုတွေပြုလုပ်လာကြတာပါ။ဒါရီမကလေးပါဘူး။ဗနာရေးပိုင်းကင်နေတဲ့သူမကိုငွေကြေးအရှုပ်ရှင်းနေရှိတယ်လို့ဆွဆွဲတိုက်ခိုက်ကြပါတယ်ဒီလိုတိုက်ခိုက်မှုတွေကသူမဘဝအတွက်စိတ်ဒဏ်ရာတွေပါအဆိုဆုံးကတော့သူမဆွေမျိုးသားချင်းတွေမိဘမောင်နှမတွေနဲ့စစ်တပ်ထောက်ခံသူတွေကဒီလိုဆွဆွဲထားတာတွေကိုယုံနေကြပါတယ်အဲ့ဒါတွေကြောင့်ပဲသူမနဲ့သူ့မိသားစုကြောင့်ဝေးကွာစေခဲ့ပါပြီ
ဆွေမျိုးသားချင်းတွေမိဘရောအခုတည်းရဲ့ပြည်ထင်ဝေဖန်နေစကားတည်းနီကြားရပေါ့နော်အခုချိန်ကြီးနဲ့ပြည်တင်ဝေဘန်နဲ့ညီမကိုအမွေဖျက်ဖျက်စီအောင်လုပ်ထားပေါ့နော်ညီမမိသားစုမှာညီမရဲ့ရောက်တဲ့ခြုံထွက်ပြီးတော့ဒီလိုကြီးလုပ်နေတဲ့အတွက်သူတွေကညီမကိုပြစ်ပေးလိုက်တဲ့ပုံစံမျိုးပေါ့နော်ဟိုညီမအခုချိန်ကြီးတစ်ခါမှနောက်လာရတာမျိုးရောမရှိဘူးရှင်
တချို့အွန်လိုင်းမှာတိုက်ခိုက်ခံရမှုတွေကဒီထက်ပိုဆိုပါတယ်အသက်24နှစ်အရွယ်မချူချူကဒုနာပြုဆရာမတယောက်ဖြစ်ပြီးအနာသိမ့်ပြီးတဲ့နောက်မှာတော့အကြမ်းမဖက်အနာဆန့်ကျင်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။အဲဒီနောက်မှာတော့အထွေထွေသပိတ်ပေါင်းဆက်ညီနိုင်ရင်အားစု GSCB ရဲ့ကော်မတီဝင်ဖြစ်လာခဲ့တယ်လို့ဆိုရှယ်မီဒီယာမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့ပါတယ်။သူမကိုစစ်တပ်ကြောထောက်နောက်ခံပြုထားတဲ့လူမှုကွန်ရက် channel တွေကနေအသက်ရေဖြစ်ုံသာမကသူမလိုဆွဆွဲပြီးလိမ်မိုင်းဆိုင်ရာဗီဒီယိုတွေဖြန့်ဝေခဲ့တာပါ။တကယ်တော့အဲ့ဒီဗီဒီယိုမှာပါဝင်နေတဲ့အမျိုးသမီးကသူမနဲ့တူတဲ့သူတယောက်ပါ။ဒါရင်အားမရသေးပါဘူး။သူမရဲ့အင်္ဂလိပ်စာတွေကိုဂရုတွေမှာဖြန့်လိုက်တာပါ။ဒီကိစ္စကသူမကိုအရှိုက်ကိုထိမှန်စေခဲ့ပါတယ်
။ဖုန်းဆက်ပြီးတော့ပြောတာပေါ့။ငိုပြီးပြောတယ်အကောင့်လေးပုံလေးနောက်ပြီးတော့အဲ့ဒီအင်္ဂလိပ်စာတွေဖုန်းနံပါတ်တွေအကောင့်ရဲ့ link တွေအကုန်လုံးသူတို့သွားပြီးတဲ့အခါကျတော့ဟန်ကြီးက Telegram မှာတင်လိုက်တယ်။အကောင့်လေးလည်းအခုဆိုရှင်အိမ်မာဒီလိုမျိုးအောင်ရှောက်ထွက်သွားပြီးအလောက်ကိုလည်းမစင်းရတော့ဘူး။အဲ့လိုမျိုးနေထားမျိုးတွေတော့ရှိရပေါ့နော်
။နောက်တော့အဲ့လိုမျိုးအနေနဲ့ရှောင်လိုက်ရတယ်ပေါ့။ရှောင်လိုက်ရတဲ့သဘောပေါ့။ရှောင်လိုက်ဆိုတော့အလုပ်တွေပါဆင်းလို့မရတော့ဘူးပေါ့။
သူမကြောက်မယ်ဆိုရင်လည်းကြောက်ချင်စရာပါပဲမြန်မာဝိတ်နက်စ်ရဲ့စစ်တမ်းတွေအရာဆိုရင်ဘေးအန္တရာယ်ဖြစ်စေလိုတဲ့ရည်ရွယ်ချက်နဲ့တပါးသူရဲ့ကိုယ်ရေးအချက်လက်တွေကိုထုတ်ဖော်ရေးသားတဲ့ post တွေရဲ့လေးပုံတစ်ပုံကျော်လောက်ကဖမ်းဆီးခံရတာပြစ်ဒဏ်ချမှတ်ခံရတာတွေရှိတယ်လို့ဆိုပါတယ်စစ်တမ်းအရာသူတို့ထုတ်ပြန်ထားတဲ့လိပ်စာတွေပေါ်မူတည်ပြီးလိုက်လံဖမ်းဆီးတာတွေလည်းရှိတယ်လို့ဆိုပါတယ်ဒါအပြင်အကြမ်းဖက်မှု post တွေရဲ့အနည်းဆုံး50ရာခိုင်နှုန်းဟာနိုင်ငံရေးမှာပါဝင်တဲ့အမျိုးသမီးတွေကိုအန္တရာယ်ဖြစ်စေလိုတဲ့ရည်ရွယ်ချက်နဲ့ကိုယ်ရေးအချက်အလက်တွေကိုဖော်ထုတ်ရှင်းတာကြောင်းပါရှိပါတယ်။မြန်မာဝိတ်တန့်ရဲ့နောက်ထပ်ထုတ်ပြန်တဲ့အစီရင်ခံစာမှာတော့အဲ့ဒီလိုအဖွဲ့တွေကပြီးခဲ့တဲ့နှစ် April ကပစီကြီးလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးရသူတွေကိုစာနာကြောင်းရေးသားထားသူအယောက်20ရဲ့ကိုယ်ရေးအချက်အလက်တွေကိုဖော်ထုတ်ခဲ့ပြီးအဲ့ဒီထက်က17ယောက်ကဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။မကြူကြူကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကသူမရဲ့ဘဝကိုအလှည့်ပြောင်းဖြစ်စေခဲ့ပါတယ်။သူမနဲ့သူမရဲ့ချစ်သူတို့ဟာအလုံးနဲ့မိသားစုကိုဆွန့်ခွာပြီးနိုင်ငံရဲ့တခြားဒေသကိုရွှေ့ပြောင်းခဲ့ရပါတယ်။ဒါပေမဲ့သူမလုံခြုံနေလို့မခံစားရသေးပါဘူး။
လုံးဝအခုချိန်ထိရမယ်ဆိုလို့ရှင်တော်ရုံအိတ်မပြောတော့ဘူးအဲ့ခါကျတော့ညီမအနေထားနေရဘလို့ဖြစ်သွားလဲဆိုတော့ဟိုရုပ်ပိုင်းဆိုင်ရာထိခိုက်မှုတော့မရှိမယ်စိတ်ပိုင်းဆိုင်ရာမှာဆိုလို့ရှင်တော့ညမဆိုလို့ရှင်ညီမအခုလုံးဝအိတ်မပြောတော့ဘူးမနဲ့မိုးလင်းပြီဆိုညီမမနဲ့9နိုင်6နိုင်လောက်မှဒါအတိညီမရဲ့အိတ်ချိန်ဖြစ်သွားတယ်
The Beautifier on Diversity Network ကတရင်တူတရင်မတွေအမုန်းစကားတွေနဲ့လူမှုကွန်ရက်ကတိုက်ခိုက်တာတွေကိုစောင့်ကြည့်နေတဲ့အဖွဲ့တစ်ခုပါအဆိုဆုံးကတော့ကျူးလွန်သူတွေကစစ်တပ်ကိုထောက်ခံတဲ့ Telegram Channel တွေဖြစ်တဲ့ဟန်ငယ်ဦးကကဟန်ကြော်စွာလို့ဖြစ်တယ်လို့အဖွဲ့ရဲ့ပြောရေးဆောင်ဝန်ရှိသူမတ်စင်မာကပြောပါတယ်
ဒီစစ်ကောင်စီဘက်ကပြောတာဒီမှာဆိုလို့ရှိရင်အများစုကဒီလိမ်ပိုင်းဆိုင်ရာအရာတိုက်ခိုက်တာပုံပြီးတော့များတယ်ပေါ့ဥပမာနိုင်ငံတော်ရဲ့တိုင်ပင်ခံဒေါက်ဆန်းစုကြည်လိုမျိုးဆိုရှင်ဟိုလင်းယောက်ကြားရွေးချယ်မှုမှာပဲဖြစ်ဖြစ်သူရဲ့အိမ်တော်ဘက်ရွေးချယ်မှုမှာပဲဖြစ်ဖြစ်ဒါဒီနိုင်ငံသားတော်ကိုရွေးတယ်ဆိုတာကိုပြောတဲ့အပြင်ဒါမျိုးသူကဒီဟိုအမျိုးသမီးရဲ့အသက်ဘဲအရွယ်အပိုင်းချမ်းဖြစ်အမျိုးသမီးငယ်ငယ်အမျိုးသမီးအသက်ကြီးကြီးဘဲအရွယ်အပိုင်းချမ်းမှာပဲဖြစ်ဖြစ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကိုအများကြီးပြောဆိုတာမျိုးတွေပုံပြီးတော့မှတွေ့ရပါတယ်
ဒါပေမဲ့ဝန်ထဲဆရာကောင်းတာကဒီလိုမျိုးယုံရင်ကြမ်းတဲ့စော်ကားတိုက်ခိုက်မှုတွေကိုပြုလုပ်နေတာဟာစစ်ကောင်စီဘက်ကတခုတည်းမဟုတ်ပါဘူး။နေဦးတော်လှန်ရေးကိုထောက်ခံသူတွေကစစ်တပ်ထောက်ခံတဲ့အမျိုးသမီးတွေ CDM မပါတဲ့ဝန်ထမ်းအမျိုးသမီးတွေကိုတိုက်ခိုက်ပြောဆိုနေရရှိတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောရေးဆိုခွင့်ရှိသူနန်းမွန်မွန်ကပြောပါတယ်
ဆိုတော့အမျိုးသမီးတို့ဆွဆွဲတာအမုန်းစကားပြောဆိုတာလိမ်မဲဆိုင်ရာတိုက်ခိုက်တာကဘယ်နှစ်ဖက်လုံးမှရှိသွားတာဖြစ်သွားတာပါဒီမိုကရေစီဘက်တော်သားများကလည်းနန်စီဒီယန်ဖြစ်တဲ့အမျိုးသမီးចောင်းစီယာများများကိုတိုက်ခိုက်တယ်ဟိုစစ်တပ်လော်ဘီများကလည်းတော်လိုင်းအင်အားစုအမျိုးသမီးတွေကိုလိမ်မဲဆိုင်ရာတိုက်ခိုက်တယ
်အတားကလူမှုကွန်ရက်မှာတိုက်ခိုက်ခံရသူနောက်တူပါသူကတော့မေဦးတော်လိုင်းရဲ့ဘက်ကနေတိုက်ခိုက်တာကိုပထမဆုံးလက်တွေ့ခံစားရသူဖြစ်ပါတယ်သူက LGBT တက်ကြွလှုပ်ရှားသူတို့ဖြစ်ပြီးစစ်အာဏာသိမ်းဆန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်။အဲဒီနောက်မှာတော့သူမဟာတော်ရဲကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ခုခံတော်လှန်ရေးတပ်ဖွဲ့ဝင်တွေနဲ့အတူစစ်သည်တန်းတွေတက်ရောက်ခဲ့ပြီးတခါတည်းရမှာစိတ်မသက်သာစရာတွေကြုံတွေ့ခဲ့ရတယ်လို့ပြောပြပါတယ်။
ဒီတော်ရဲမှာနေခဲ့တဲ့ကာလမှာလဲကျမကိုယ်တိုင်အစာပိုင်းမှာဒီလိုကျူးလွန်ခံရမှုမျိုးရှိပါတယ်။ဘာကြောင့်လဲဆိုတော့လူတွေက LGBT လို့မြင်လိုက်တာနဲ့အဲ့ရပေါ်ကိုတံပီးဆွဲတွေးကြပါတယ်။ LGBT တွေကဒီအဲ့ရပေါ်မှာပဲလိင်စိတ်လိင်ကိစ္စတွေနဲ့ပဲထုံမွန်းနေတယ်။လိင်စိတ်တွေနဲ့ပဲဒီအများရန်သာယာနေတဲ့လူတွေလို့ဟိုတွေးထင်ကြရပေါ့နော်။ဒီလိုတွေးအမြင်တွေအတွေးအထင်တွေကြောင့်မလို့ပဲ LGBT တွေဟာဒီလိင်ကိစ္စအတွက်လွယ်ကူရလို့ထင်ပြီးတော့ခါကြလက်တဲ့ဆန်းခြင်းမျိုးတွေကျမကြုံတွေ့ခဲ့ရပါတယ်။
online မှာအလွယ်သုံးစားပြုလုပ်တဲ့ post အများစုကတော့စစ်တပ်ထောက်ခံသူတွေဘက်ကဖြစ်တယ်လို့သူတေသနာစစ်တမ်းကဆိုပါတယ်။မြန်မာဝိနည်းချက်အစီရင်ခံစာအရဆိုရင်တော့90ရာခိုင်နှုန်းကျော်ရှိနေပါတယ်။သူတို့ရဲ့ရည်ရွယ်ချက်တွေကနိုင်ငံရေးမှာတက်ကြွစွာပါဝင်တဲ့အမျိုးသမီးတွေကိုနှုတ်ဆက်နေဖို့ဒါမှမဟုတ်လျှို့ဝှက်စွာနေထိုင်ဖို့ပါ။ဒါပေမဲ့လည်းအဲ့ဒီလိုလုပ်ကိုင်တာတွေကသူတို့အပေါ်တက်ရောက်မှုမရှိနေဘူးလို့တို့အသံနဲ့စကားပြောခဲ့တဲ့အမျိုးသမီးတွေကဆိုကြပါတယ်။အသက်20အရွယ်မိမွန်ကတော့သူ့အလုံးနဲ့သူ့တာဝန်တွေကိုထမ်းဆောင်ရင်းတော်လှန်ရေးမှာဆက်လက်ပါဝင်သွားမယ်လို့ဆိုပါတယ်
။ငါလုံးဆက်ရှိရငါမှမှန်ကန်တဲ့လုပ်မယ်။အဲ့ဒါကြီးကိုငါကောင်းနေမထင်နိုင်ဘူး။ငါချင်းပြီးနေငါချင်းဒီပုတ်တယ်ဆိုပြီးတော့မိန်းကလေးမှမဟုတ်ရကြလေးရဆိုအဲ့လိုပြောခံရရှိရဲ။အဲ့တော့တကယ်ကြီးနေအားလုံးကတွေ့လို့ရှိရင်ပြပြပဲနေပြီးအဲ့ကိစ္စတွေကိုတနေ့တော့ပြောပြီးဟန်တာလို့ပဲပြောပြီးတော့မေးလိုက်တယ်။ဒီတိုင်းကြီးပဲအဲ့လိုလာပြောတဲ့လူတွေ ignore လုပ်လိုက်တာအဲ့လိုမျိုးလေးပဲရှိနေစို့။
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလွှင့်မယ့်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ဖို့ကြိုဆိုရပါမယ်ရှင်။
ဆက်လက်ပြီးတော့ဒီမိုကရေစီနဲ့ခေပြန်ကဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့လက်ရဇွန်နိုင်ငံရေးကြောင့်ဒုတိယကဘာစစ်ထဲကိုဝင်ခဲ့ရသလိုအရှေ့အလယ်ပိုင်းမှာလည်းစင်မီပြန့်နှံ့နေခဲ့ပါတယ်ဂျာမနီအမေရိကန်နဲ့မြန်မာနိုင်ငံကလက်ရဇွန်နိုင်ငံရေးအန္တရာယ်နဲ့စန့်ကျင်မှုတွေကိုဒီတစ်ပတ်ဒီမိုကရေစီလွတ်ခွင့်ရနဲ့ခေပြန်ကဘာအစီအစဉ်မှာကြည့်ရှုနားတော်တာဆင်ရပါမယ်ဥတင်မောင်တန်းကတင်ပြထားပါတယ်
Die Verhältnisse စီတို့ခွန်ကြီးအတွက်ဖြစ်တဲ့ကမ္ဘာမှာအနေရှိလာတာကတော့လက်ရာဇွန်နိုင်ငံကြီးဖြစ်ပါတယ်။ဒီနိုင်ငံကြီးဟာအမေရိကန်ဥရောပအရှေ့လေပိုင်းကနေအာရှထိပြန်လည်ခေတ်စားခေါင်းထောင်လာတာကိုတွေ့ရပါတယ်။နေ့နေ့ထဲဝင်လာခဲ့တဲ့မြန်မာနိုင်ငံရဲ့အာဏာသိမ်းမှုဟာလည်းလက်ရာဇွန်နိုင်ငံကြီးနဲ့ဆက်နွယ်နေတာပါ။ဒီဘက်မှာတော့အဲဒီလက်ရာဇွန်နိုင်ငံကြီးကိုတပ်ပြတ်တဲ့လှုပ်ရှားမှုတွေကြောင့်ထင်ပြခြင်းမလဲ။ဒီကလေးရေတပ်တပတ်တွေအတွက်လက်ရဇောနိုင်ငံရေးဆန့်ကျင်မှုဆန္ဒပြပွဲတွေဂျာမနီနိုင်ငံတော်မှာဖြစ်ပွားခဲ့ပါလေ။အစိုးရရဲ့စီဝေးမှာဂျာမနီကနေလူတွေကိုအုံလိုက်ကျင်းလိုက်တိုင်းပြည်ကပြန်နင်ထုတ်ပယ်စီမံကိန်းပေါ်ထွက်လာပြီးတဲ့နောက်အခုလိုလူတွေတောင်းချီတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တယ်။ဇန်နဝါရီ22ရက်မြို့နစ်မြို့ကဆန္ဒပြပွဲမှာဆိုရင်လူတသိန်းဝန်းကျင်ရှိမယ်လို့ရဲတပ်ဖွဲ့ကခံမှန်းတဲ့အကြောင်းဂျာမနီနေစဉ်သတင်းစာစုတော့ချစ်စိုက်တင်းကစူပါလေ။ဂျာမန်မဖြစ်တဲ့နိုင်ငံသားတွေနေထိုင်ရေးပေါ်လက်ရဆုံးပါတီ AFD ပါတီဝင်တွေကဆွေးနွေးခဲ့ကြတဲ့သတင်းကိုဇန်နဝါရီလ10ရက်နေ့မှာ corrective သတင်းမှာဖော်ပြခဲ့ပြီးတဲ့နောက်လက်ရဆုံးစန့်ကျင်လှုပ်ရှားမှုဖြစ်ပေါ်လာခဲ့တာပါ။နေရင်လူယူတဲ့နေရာကိုလူပြမဟုတ်တဲ့ရွှေပြောင်းနေထိုင်သူတွေကသိမ်းယူတော့မှချက်စီချက်ရှိတယ်လို့လက်ရဆုံးနိုင်ငံရေးသမားချို့ကပြောကြပါလေ။အရှင်ဂျာမနီမှာလုပ်ခဲ့တဲ့ဒေသဆိုင်ရာရွေးကောက်ပွဲသုံးခုပါတော့ AFD ပါတီရဲ့ထောက်ခံမှုကအခိုင်အမာဆုံးဖြစ်လာတာကိုလည်းတွေ့ရပါတယ်။ဂျာမန်ဝန်ကြီးချုပ် Olaf Scholz ကဇန်နဝါရီလ19ရက်နေ့မှာအခုလိုပြောခဲ့ပါတယ်
။ Ich sage es in aller Deutlichkeit und Härte.
ကျွန်တော်ကတည်းကကျွန်တော်ပြောပါမယ်။လက်ရအစွန်းရောက်တွေကကျွန်တော်တို့ဒီမိုကရေစီကိုတိုက်ခိုက်နေကြပါတယ်။သူတို့ကကျွန်တော်တို့ရဲ့စီလုံးမှုကိုဖျက်ဆီးခြင်းကြပါတယ်။လျှို့ဝှက်ညီလာခံတစ်ခုမှာအဲ့ဒီအစွန်းရောက်တွေကတိုင်းပြည်တွေကနေလူသန်းပေါင်းများစွာကိုနှင်ထုတ်ဖို့ဆွေးနွေးခဲ့ကြပါတယ်။ဒီမှာနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့ကြတဲ့မိသားစုတွေကိုကျွန်တော်တို့ရဲ့အိမ်နီးချင်းတွေလှုပ်ဖော်ကန်ဘက်တွေကျောင်းတုံးကတငယ်ချင်းတွေစေယုံနေနဲ့လူနာစောင့်ရှောက်ရေးဂေဟာတွေမှာအလုလုနေကြတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေကိုစားသောက်ဆန့်ရှင်တွေဒါမှမဟုတ်ပါမို့ကိမို့ဆန့်ရှင်တွေကိုကျောင်းတွေကဆရာဆရာမတွေတက္ကသိုလ်ကသူတွေတီတွေကိုနှင်ထုတ်ဖို့ဆွေးနွေးခဲ့ကြပါတယ်အတော်တုံလှုပ်စရာစဉ်းစားချက်ပါပဲ
လက်ရစွန်နိုင်ငံရေးလို့ကြောကြတဲ့တည်နှွေပါအစိုးရဘာသာရေးအမျိုးသားရေးအယူဆလူမျိုးစွဲနဲ့လူမျိုးခွဲခြားမှုရွှေပြောင်းနေထိုင်သူတွေအပေါ်မုန်းတိမှုတွေနဲ့ဆက်နွယ်နေတဲ့ဖြစ်ရပ်တွေကိုရင်ကျွမ်းနိုင်ပြရပါတယ်အရင်ယူဆအခြေခံပုံကနေလက်နဲ့အာခုနဲ့အာရမဆောင်ရွက်တတ်တဲ့သဘောတဘာဝတွေကိုလည်းတွေ့လာရပါတယ်ဇန်နဝါရီလ16ရက်နေ့မှာပြည်ထောင်စုဝန်ကြီးနန်စီဖီဇာကလည်းဂျာမန်ပါလီမန်ကိုအခုလိုပြောပြပါတယ်
Was wir hier sehen, ist nicht geschichtsvergessen, sondern verfolgt bewusst NS.
ဒီမှာကျမတို့တွေ့နေရတာကတမိုင်းမှာမမေ့နိုင်သေးတဲ့ကိစ္စဖြစ်ပါတယ်။နာဇီယူဆနာကိုတမင်သက်သက်လိုက်နေတာပါ။ကျမတို့တွေ့နေရတာကလက်ရဆွန်ကွန်ရက်နဲ့လက်ရဆွန်တဒနာဖြစ်ပါတယ်။ဂျာမနီရဲ့လူမျိုးကဘယ်သူဖြစ်တယ်ဘယ်သူမဖြစ်ဘူးလို့သတ်မှတ်ဖို့အတွက်စ조사တာဖြစ်ပါတယ်။ကျမတို့ခွင့်မပြုနိုင်ပါဘူး
။ဇန်နဝါရီလ23ရက်နေ့မှာတော့လက်ရဆုံးပါတီရဲ့တမူးထမှုတွေနဲ့ညီမချက်ပန်းနိုင်ပေဟာဂျာမနီရဲ့ဖွဲ့စည်းပုံဥပဒေနဲ့မညီညွတ်တာကြောင့်လာမယ့်6နှစ်တာကာလအတွက်အစိုးရကပေးတဲ့ထောက်ပံ့ခြင်းရမွေမရစေရလို့ဂျာမနီရဲ့အပြည့်ဆုံးတရားရုံးကဆုံးဖြတ်လိုက်ပါတယ်ဒီနေ့အဆင့်တိုင်းငံလုံးအဆင့်နဲ့ဥရောပပါလီမန်အဆင့်စသဖြင့်အဆင့်ပေါ်မှာမူတည်ပြီးဂျာမနီမှာနိုင်ငံရေးပါတီတွေကိုနိုင်ငံတော်ကငွေချေးထောက်ပံ့ပေးတယ်ပါတယ်ဂျာမနီဆိုရအောက်လွတ်တော်တဲ့အထက်လွတ်တော်တို့ကဒိုင်ဟိုက်မက်ပါတီကိုဆွဲဆိုခဲ့ကြတယ်ဖြစ်ပါတယ်။ဂျာမနီအမျိုးသားဒီမိုကရက်တစ်ပါတီ NPD လို့တည်ခဲ့ကြတဲ့ဒိုင်ဟိုက်မက်ပါတီရဲ့နိုင်ငံရေးအယူဆတွေဟာဂျာမနီဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတဲ့လူသားမျိုးနွယ်ရဲ့ဂုဏ်သိက္ခာအမှတ်ခံချက်တွေနဲ့မညီတာကြောင့်အခုလိုတရားသူကြီးတွေကတသဘောနဲ့ဆုံးဖြတ်လိုက်တယ်ဖြစ်တယ်လို့ဖက်ဒရယ်ဖွဲ့စည်းပုံတရားရုံးဆုံးဖြတ်ချက်မှာရှင်းပြထားပါတယ်။တရားလွတ်တော်ဥက္ကဋ္ဌက
Die Partei, die Heimat, vormals Nationaldemokratische Partei.
အရင်က NPD လို့တည်တဲ့ဒိုင်ဟိုက်မက်ပါတီကိုနိုင်ငံရေးပါတီများဥပဒေခန်းဆက်ရှိရာနိုင်ငံတော်က6နှစ်တာကာလထောက်ပံ့ရန်မုံငွေစင်းကနေပယ်ဖျက်လိုက်ပါတယ်။
ဗန်နီညိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့
Die heutige Entscheidung des
Bundesverfassungsgericht. မင်းနေထိုင်ရင်းနေရာအရှိလဲပိုင်းကိုပြန်ခိုင်းတဲ့ညွှန်ရင်းလာလူပြည်များကွန်ရက်အဖွဲ့ကအီးမေးလ်သစာကိုဒီဇင်ဘာလ29ရက်နေ့ကသူရရှိခဲ့ပါတယ်ဒီစာကိုကြည့်ခွင့်ရခဲ့တဲ့အပြီးတင်ထားတာကလူမျိုးခွဲခြားရေးခြေချောက်စာတမ်းတွေပါဝင်တယ်လို့ပြောပါတယ်ဒီတော့မှာရခဲ့တဲ့အတွေ့အကြုံများအခုခုချင်းချောက်ခံရပြီးလို့ရှိရင်လုံဆောင်ချက်ကလိုက်လာတတ်တာပေါ့ဘယ်ပြားရီအားလောက်ကထွက်ကြီးနေဖြစ်
ဆေဆိုးရတက်လာပြီးတဲ့နောက်လူမျိုးတဲ့ဘာသာရေးကိုအဓိကထားတဲ့အမျိုးသားရေးနိုင်ငံရေးဘက်ကိုတင်းကျွနာခဲ့ပြီးမထောင်စစ်တဲ့နောက်ပိုင်းမှာတော့အမျိုးဘာသာလှုပ်ရှားမှုဖြစ်အရှိန်ရလာခဲ့တာကိုတွေ့ရပါတယ်။ဒီမှာနိုင်ငံရေးတုံ့တက်ဒေါက်တာတင်းဆွေကိုကျွန်တော်အခုလိုမြင်းမြန်ကြည့်ခဲ့ပါတယ်။ဆိုတော့ဒီအမျိုးဘာသာတာနာကိုဆောင်ပေးတဲ့နိုင်ငံရေးအနေဘယ်လောက်ထိကြီးမားနိုင် အနေကြီးတယ်အသုံးချတဲ့စစ်တပ်ခေါ်တက်မလို့မှလည်းပဲပုံရိပ်ကဆိုးတဲ့ဆိုးစီတယ်နောက်တစ်ခါဗုဒ္ဓဘာသာပေါ့နော်ဗုဒ္ဓဘာသာရဲ့အရှိန်အဝါကလည်းညှို့မိန်စေတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့ကျွန်တော်အကောင်းအဆိုးကိုတော့ဖော်ပြတာဖြစ်ပါတယ်တကယ်တမ်းလက်တွေ့ဘာဖြစ်လာနိုင်တယ်လဲဆိုတာကတော့အမှန်တန်စိုးရင်ကြာကောင်းတယ်လို့မြင်ပါတယ်ဘာသာရေးကိုယ်ကိုရပါတာတခုကိုအသုံးချပြီးအာနာရတဲ့အစုဟာခုနအိန္ဒိယမှာကျွန်တော်ဆွေးနွေးခဲ့တယ်လို့ပေါ့နော်။ယာယီခိုက်တက်မှာဖြစ်နေတယ်။ကျွန်တော်တို့နိုင်ငံကတော့အဲ့ဒီလိုမဖြစ်ခဲ့တဲ့ကြိုးစားမှုတွေရှိတော့လည်းပဲမအောင်မြင်ခဲ့ဘူးခင်ဗျ။သို့တော်လည်းပဲဒီနေ့2020အပြီးတတိယကြိမ်အာနာသိမ်းတဲ့အချိန်မှာမြန်မာနိုင်ငံမှာအနေထားကတိသာသာနဲ့အတော်ကိုခင်းနေချာချာအပြောင်းလဲရဖြစ်သွားပြီအဲ့ဒီအပြောင်းလဲဟာပါလေဆိုတော့ပြည်သူလူထုအများစုရဲ့အမြင်ကလည်းပြောင်းသွားတယ်စစ်တပ်ရဲ့လုပ်ရည်ကလည်းအတော်ကိုပြောင်းသွားတယ်အဲ့တော့အသုံးချမှန်သိတဲ့အရာတွေဗုဒ္ဓဘာသာအပါဝင်တခြားဟာတွေပေါ့နော်မဘာသာအပါဝင်တခြားဟာတွေပေါ့နော်ဟိုဒီကြံ့ခိုင်ရေးဖြစ်ပေါ့အဲ့ဒီဟာတွေဟာစစ်တပ်အလိုကြအတုံးချတယ်လို့ပဲအမြင်ခံရမှာမှန်တဲ့အလုတ်ရက်တွေလို့အောင်တော့အမြင်ခံရမှာဖြစ်တဲ့တွေ့ကျွန်တော်တို့မြန်မာနိုင်ငံမှာအခုတကယ်ကိုတော်လိုင်းဆန်တဲ့အပြောင်းလဲကြီးမှာအခုလိုအယူအဆရေးရဘာသာရေးရနိုင်ငံရေးရဒီမှာပါလေးလေးလက်နဲ့စဉ်းစားနိုင်ကြမှသာလေတော်ကားကြလိမ့်မယ်မဟုတ်ရင်တော့ဟိုသွေးဆူနေလည်းမရပါနဲ့ညံနဲ့နှလုံးသားနဲ့ပါပြီးတော့ပေါင်းဆက်ပြီးအသုံးချနိုင်မှာကျွန်တော်တို့တိုင်ပြီးတွေ့ကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျ Ganz Hamburg has your day Ganz Hamburg
ဂျာမနီမှာစာနာပြသူတွေကိုဆောင်တဲ့ Two Star ကစကားအတိုင်းပါပဲအမုန်းဟောင်းနိုင်ငံတွေအတွက်ရောဒီမိုကရေစီနဲ့လူ့ကိုယ်ရေးအတွက်ပါမျိုးစရာနီလန်ဟောက်ကြောင်းပါခင်ဗျကျွန်တော်တမောင်သားပါ
အသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA က အန်ဒီရဲ့ဂျာကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တင်းငွင်နေနေမနေ့ပဲ Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ Bus in Ghana တွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အင်္ဂနာကကဘာအစီအစဉ်တွေကိုဆက်လက်ထုတ်လင်းမအောင်ပဲပထမအုပ်ဆုံးအနေနဲ့တော့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါတယ်အာရှနိုင်ငံရေးမှာဂျော်ဒန်နိုင်ငံမှာအမေရိကန်စစ်သားသုံးဦးတည်ဆုံးခဲ့ရတဲ့ပေါ်အမေရိကန်ကလက်တော့ပြန်သွားမယ်လို့ပြောဆိုထားပြီးအီရန်နဲ့ဆီးရီးယားမှာရှိတဲ့အီရန်ကျော်တော်နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေကိုမနေ့ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အီရန်ကလည်းဗန်နိုင်ငံရဲ့တိုက်ခိုက်မှုမဆိုတုံ့ပြန်မယ်လို့ပြောထားပါတယ်။မြောက်ကိုရီးယားကတော့စစ်ပွဲအတွက်ပြင်ဆင်နေပါတယ်။မီဇိုင်းတွေထုတ်လွှင့်နေသလိုဂျပန်နဲ့အမေရိကန်ကတော့ဖိလစ်ပိုင်ရေပိုင်တွေထဲမှာပူးတွဲစီးရီးလက်ချင်းခဲ့ပါတယ်။ဒီလိုအကြောင်းအရာတွေကိုကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်။
ဂျော်ဒန်မှာရှိတဲ့အမေရိကန်စစ်ခန်းတစ်ခုကိုပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့ကအီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကတိုက်ခိုက်ခဲ့တဲ့အတွေ့အမေရိကန်စစ်သား3ဦးသေဆုံးပြီး40ကျော်လောက်ဒဏ်ရာရရှိသွားပါတယ်။အောက်တိုဘာလ9ရက်အစ္စရေးဟာမတ်စစ်ပွဲစတင်ကြတဲ့ကအရှေ့အလယ်ပိုင်းဒေသမှာရှိတဲ့အမေရိကန်စစ်ခန်းတွေကိုအီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကအဆက်မပြတ်တိုက်ခိုက်နေတာပါ။ဂျော်ဒန်ကစခန်းတိုက်ခိုက်ခံရမှုဟာအဆိုးဆုံးဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အပေါ်သမရအနေနဲ့တိခံမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကဖေဗရူအရီလ1ရက်နေ့မှာပြောဆိုခဲ့ပါတယ်
။ So this is a dangerous moment in the Middle East. We will continue to work to avoid a wider conflict in the region.
အရှေ့အလယ်ပိုင်းဒေသမှာအနေအကြီးမားတဲ့ကာလဖြစ်ပါတယ်။ဒေသတွင်းမှာပဋိပက္ခတွေပုံမကျေပြတ်မလာရအောင်ကျွန်တော်တို့ဆက်ပြီးကြိုးပမ်းသွားရပါမယ်။ဒါပေမဲ့လည်းကျွန်တော်တို့ရဲ့အကျိုးစီးပွားကျွန်တော်တို့ပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုကိုကာကွယ်သွားဖို့လိုအပ်တယ်လို့လှုံ့ဆော်သွားပါမယ်။ဘယ်နေရာကိုဘယ်အချိန်မှာဘယ်လိုတုံ့ပြန်မယ်ဆိုတာကိုကျွန်တော်တို့ရွေးချယ်သွားပါမယ်
။အမေရိကန်ကတော့အီရန်ကိုစစ်ပြုဖို့ရည်ရွယ်ချက်မရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့အမေရိကန်တပ်တွေကိုတိုက်ခိုက်နေတဲ့အီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကိုတော့လက်တုံ့ပြန်တိုက်ခိုက်မယ်လို့ပြောထားပါတယ်။ Israel Hamas စစ်ပွဲစကတည်းကဒီအဖွဲ့တွေရဲ့အမေရိကန်တပ်တွေအပေါ်တိုက်ခိုက်မှုဟာအကြိမ်160ကျော်ရှိနေပြီလို့လည်းဆိုပါတယ်။အခုလိုအကြိမ်အနေမှာပဲ February 2ရက်နေ့မှာအီရန်သမ္မတ Ibrahim Raisi ဟာဟော်မုတ်ကန်ခရိုင်ထဲမှာရှိတဲ့ရေတပ်စခန်းကိုတွားရောက်စစ်ဆေးခဲ့ပြီးအမေရိကန်ကတိုက်ခိုက်လာနိုင်တယ်လို့တတ်လှန်သတိပေးပါတယ
်။ Islamic Iran jawab uro jawab
Iran အနေနဲ့စစ်ကိုစတိုက်ပါမဟုတ်ပဲ Iran အပေါ်ဗိုလ်ချတိုက်ခိုက်လာရင်အပြင်းထန်တုံ့ပြန်သွားမယ်လို့ Iran သမ္မတကအဲ့ဒီခီးစဉ်အတွင်ပြောဆိုခဲ့ပါတယ်။ Israel Hamas စစ်ပွဲကိုဒေသအတွင်းကျယ်ပြန့်မလာအောင်အမေရိကန်ကြိုးပမ်းနေတယ်ဆိုပေမဲ့လည်းစစ်ပွဲပောင်ဟာကျယ်လာနေတယ်လို့သုံးသပ်ကြပါတယ်။ CIA ထောက်လှမ်းရေးအရာရှိဟောင်းဘာဒတ်ဟူဆန်က VOA ပါရှန်ဌာနကိုပြီးခဲ့တဲ့ရက်ပိုင်းကအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်။ US strategy if it was starting 3 months ago not
လွန်ခဲ့တဲ့3လကစတင်ခဲ့တဲ့အမေရိကန်ရဲ့မဟာဗျူဟာကဒေသတွင်းတင်းမာမှုတွေတိုးမလာအောင်ဆိုတဲ့မဟာဗျူဟာသာဖြစ်မယ်ဆိုရင်ဒီမဟာဗျူဟာမအောင်မြင်ပဲကြာဆုံးသွားတယ်ဆိုတာထင်ရှားပါတယ
်။ Israel Hamas ပဋိပက္ခမှာ Lebanon က Hezbollah, Yemen က Houthi အဖွဲ့တွေပါလာသလို Syria နဲ့ Iraq မှာရှိတဲ့ Islamic လက်နက်ကိုင်အဖွဲ့တွေကလည်းပါဝင်လာပါတယ်။ဒီအဖွဲ့တွေက Iran ကျောတောင်နောက်ခံပေးထားတဲ့အဖွဲ့တွေဖြစ်ပါတယ်။ American တပ်တွေအပေါ်ဒီအဖွဲ့တွေရဲ့တိုက်ခိုက်မှုဟာ Syria နဲ့ Iraq မှာတည်းမကတော့ဘဲအခုအခါ Jordan အထိရောက်လာတာပါ။အခုလိုအခြေအနေတွေကြောင့်အမေရိကန်နဲ့အီရန်အကြားထိတ်တိုက်တိုးမှုနဲ့တင်းမာမှုတွေမြင့်တက်လာနေပါတယ်။အခုလိုအခြေအနေမှာပဲမြောက်ကိုရီးယားမှာလည်းစီးရီးပြင်ဆင်မှုတွေလုပ်နေပြီးဖေဗရူအရီလ2ရက်နေ့မှာပယ်ထိန်မစ်ဆိုင်းဒုံးတွေထပ်မံစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလထဲမှာတောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးအထိန်အမှတ်ကြောက်တိုင်ကိုဖြိုချခဲ့ပြီးတောင်ကိုရီးယားဟာအဓိကရန်သူဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကပြောဆိုခဲ့ပါတယ်။မ မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တွေကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကင်ဂျုံအွန်ဟာနမ်ဖိုရေတပ်စခန်းကိုတွားရောက်ခဲ့ပြီးစစ်သင်္ဘောတွေကိုစစ်ဆေးခဲ့ပါတယ်။ရေတပ်ဟာအရေးကြီးဆုံးနဲ့ရေတပ်အင်အားတိုးချက်ဖို့စစ်သင်္ဘောတွေထပ်မံတည်ဆောက်ဖို့ပြောဆိုခဲ့ကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြပါတယ်။တရုတ်နဲ့နယ်မြေပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ဖိလစ်ပိုင်ပင်လယ်ပြင်အတွင်းအမေရိကန်နဲ့ဂျပန်တို့ဖေဗရူလာ၁ရက်နေ့တုန်းကပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။တရုတ်ကတော့စကာဗရိုရှိုးဝေါ်ကျွန်းဟာဖိလစ်ပိုင်နယ်မြေမဟုတ်ဘူးလို့ဖေဗရူလာ၂ရက်နေ့မှာထပ်မံညွှန်ဆိုလိုက်ပါတယ်
။黄岩岛从来不在菲律宾的领土范围之内。菲方与黄岩岛距离
ဒီကျွန်းဟာဘယ်တော့မှဖိလစ်ပိုင်နယ်မြေမဟုတ်ပါဘူး။ဒါဟာနိုင်ငံတကာဥပဒေတွေနဲ့လည်းမညီပါဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကပြောဆိုသွားတာပါတရုတ်ကဒီကျွန်းတွေကိုတူပိုင်းလို့ပြောနေပေမဲ့လည်းတရုတ်ကမ်းခြေကနေမိုင်1500လောက်ဝေးပြီးဖိလစ်ပိုင်ကမ်းခြေကနေမိုင်150ကျော်လောက်ပဲဝေးပါတယ်တစ်ဆက်တည်းမှာပဲဂျပန်နဲ့ပိုင်းနဲ့အငင်းပွားနေတဲ့ဂျပန်အခေါ်ဆန်ကာခုကျွန်းတွေဟာဂျပန်ပိုင်းမဟုတ်ပဲတရုတ်ဘိုးဘွားပိုင်နယ်မြေဖြစ်တယ်လို့ဒီသတင်းစာရှင်းလင်းပွဲမှာပဲတရုတ်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ဂျပန်ဟာဖိလစ်ပိုင်တောင်ကိုရီးယားအမေရိကန်တို့နဲ့ပူးတွဲပြီးစီရေးလေ့ကျင့်တာတွေလုပ်နေတာပါ။ကမ္ဘာထိပ်တန်းအင်အားကြီးနိုင်ငံဖြစ်လာဖို့ကြိုးစားနေတဲ့တရုတ်ဟာလိုအပ်တဲ့သဘာဝအရင်းအမြစ်တွေရရှိဖို့နဲ့စီရေးဆိုင်ရာလုံခြုံရေးအတွက်ဒေတာတွင်အိမ်နီးချင်းနိုင်ငံတွေအပါအဝင်နယ်မြေတွေကိုတိုးချက်ထိန်းချုပ်ဖို့ကြိုးပမ်းလာနေတာပါအထက်ဖော်ပြပါအခြေအနေတွေကြောင့်အာရှဒေတာအတွင်းတင်းမာမှုတွေဟာရော့ကျမသွားဘဲပိုတိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောပြလိုက်ပါမယ
်ဆက်လက်ပြီးလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါဦးမယ်လေယာစီးပွားသတင်းများအစီအစဉ်မှာတော့မြန်မာနိုင်ငံထဲမှာပဲဒီစိမ့်စင်းတို့ကစံချိန်တင်ပြတ်တက်လာနေပြီးရန်ကုန်တိုင်းထွက်ပဲဒီစိမ့်ကမနစ်ကတဲ့ကြက်3000လောက်မြင့်တက်သွားလို့သတင်းကိုကြက်9000ကျော်အထိရောက်နေပါတယ်ဒီသတင်းနဲ့အပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစင်းတို့တွေကိုပါစူတီပီဖာမာတိုင်းမီဒီယာကတင်ဆက်ထားပါတယ်
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆိုင်ရွေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ်
။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာဆိုင်ပြိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြန်အောင်နိုင်တဲ့ပဲဒီစင်ခရမ်းရှိပါဇင်းတုံးကစာချုပ်နဲ့မြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်။အခုရပိုင်းရန်ကုန်တိုင်းကထွက်ရှိတဲ့ပဲဒီစင်ခရမ်းရွှေဟာကဈေးတန်းအမြင့်ဆုံးနဲ့ပိတ်တာ20ဝန်းတရင်ကို9200ကျပ်အထိရောက်ရှိလာတယ်လို့ကုန်သည်တွေကပြောပါရယ်ရန်ကုန်တိုင်းကထွက်ရှိတဲ့ပဲဒီစင်ခရမ်းရွှေဟာကအယောင်သွေးလှပြီးအရေအသွေးကောင်းတာကြောင့်တရုတ်ဝယ်လဲတွေကြိုက်နှစ်သက်ပြီးဝယ်လိုအားလည်းမြင့်တက်နေပါရယ်ပြီးခဲ့တဲ့နှစ်ကတော့ပဲဒီစင်ခရမ်းရွှေဟာတရင်ကို6300ကျပ်ဈေးသာရရှိခဲ့တာဖြစ်ပါရယ်လက်ရှိရန်ကုန်တိုင်းမှာပဲဒီစင်ခရမ်းရှိဝါအစ်တွေကိုစတင်ခုစုနေကြပြီးဈေးကွက်ကလည်းမြင့်နေတာကြောင့်အများအပြားထုတ်ရောင်းနေကြတယ်လို့ခရမ်းမြို့နယ်ကပဲဒီစင်ဆိုင်တောင်သူတို့ကပြောပါရယ်ပဲဒီစင်ခရမ်းရှိဝါကပဲအစ်တွေပေါ်ချိန်မှာအရေအသွေးအယောင်ကောင်းတာကြောင့်ပဲအစ်ပေါ်ချင်းအချိန်မှာဈေးမြင့်ဆုံးရရှိတတ်ပြီးတဖြည်းဖြည်းဈေးပြန်လဲကျဆင်းတတ်တယ်လို့ကုန်သည်တွေကသုံးသပ်ပါရယ်ပဲဒီစင်ခရမ်းရွှေဟာကိုရန်ကုန်တိုင်းကခရမ်းသုံးကတန်လျင်ကြောက်တန်းစတဲ့မြို့နယ်တွေမှာစိုက်ပျိုးကြတယ်လို့ဘကိုးတိုင်းကမြို့နယ်တွေမှာလည်းပဲဒီစင်ရွှေဟာကိုစိုက်ပျိုးကြပါတယ်။လက်ရှိရန်ကုန်ပြည်နယ်အောင်ကုန်စီတိုင်းမှာပဲဒီစင်ခရမ်းရွှေဟာတပိတ်သားကို4250ကျပ်ဈေးရှိပြီးပဲဒီစင်ဘကိုးရွှေဟာကတော့တပိတ်သားကို4080ကျပ်ပဲဒီစင်ဝါခင်မကတပိတ်သားကို3330ကျပ်ကနေ3950ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်။မန္တလေးကုန်စီတိုင်းဈေးကွက်မှာတော့ပဲဒီစိအညာက 56.25 ပိတ်တာဝန်တအိတ်ကို 36,000 ကနေ 23,000 လောက်အထိပေါက်ဈေးရှိနေပါတယ
်။ပြင်တွင်ပြောင်းဈေးဆက်တိုက်ကျဆင်းနေပါတယ်။ကမ္ဘာလေယာထွက်ကုန်ဈေးကွက်မှာပြောင်းဈေးနှုန်းတွေကျဆင်းနေရာကြောင့်မြန်မာပြင်တွင်ပြောင်းဈေးနှုန်းပါနောက်ပါကျဆင်းသွားတာဖြစ်တယ်လို့ပြောင်းကုန်ပေတွေကပြောပါတယ်။ပြီးခဲ့တဲ့လကစက္ကန့်ရ FOB ဈေးအနေနဲ့ပြောင်းတထင်ကိုအမေရိကန်ဒေါ်လာ160အထိပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့တထင်ကို235ဒေါ်လာအထိဈေးကျဆင်းသွားတာဖြစ်ပါတယ်။ ပြည်နွေအစာချက်စရုံတွေကပြောင်းသူကီလိုကို925ကျပ်နဲ့ဝယ်ယူကြသလိုရန်ကုန်ပြောင်းစည်းကွက်မှာတော့တပိတ်တာကို1350ကျပ်ကနေ1335ဝန်းကျင်ထိပေါက်ဈေးရှိနေပြီးနေရာဒေသလိုက်ဈေးအနည်းငယ်กว่าဟာနိုင်တယ်လို့ဆိုပါတယ်ထိုင်းနိုင်ငံကိုအခွန်ကင်းလွန်းခွင့်နဲ့ပြောင်းပြင်သွင်းခွင့်ရမယ့်ကာလကိုရောက်ရှိလာရင်တော့ဈေးကောင်းရရှိဖို့မျှော်လင့်ထားတယ်လို့မြန်မာနိုင်ငံပြောင်းလွန်ငယ်အသင်းရဲ့တာဝန်ရှိသူတဦးကပြောပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာဘက်ကပြောင်းတည်နေကိုနေ့စဉ်ဖေဖော်ဝါရီလ3ရက်နေ့ကနေဩဂုတ်လ30ရက်နေ့ထိ9လတာကာလအတွင်းအခွန်ခွန်ကင်းလွန်းခွင့်နဲ့တင်ပို့ခွင့်ပြုထားတာဖြစ်ပါတယ်
ကုန်ကားစည်းမြင့်တက်လာပေမဲ့စားကြံစည်းမြင့်တက်မလာတဲ့အတွက်စားကွင်းလုပ်ငန်းတွေအခက်တွေ့နေပါတယ်။မွန်ပြည်နယ်ပါဝင်စားကွင်းလုပ်ငန်းအားလုံးမှာအခုနှစ်စားကြံထုတ်လုပ်မှုအတွက်ကုန်ကားစည်းတွေမြင့်တက်လာပေမဲ့စားကြံစည်းတွေကမြင့်တက်မလာတဲ့အတွက်အခက်တွေ့နေရတယ်လို့စားကွင်းလုပ်ငန်းလုပ်ငန်းတွေကပြောပါတယ်။အခုနှစ်မှာစားကြံထုတ်လုပ်ဖို့အတွက်အသုံးပြုရတဲ့73စီစင်းလုံးလုံသမား9ရန်းကနှုံထအပါအဝင်အထွေထွေတည်ယူပို့ဆောင်ရေးကုန်ကားစည်းတွေမြင့်တက်နေတာဖြစ်ပါတယ်။
တကယ်ကမပြတ်တာပေါ့ဗျာ။ဘာလို့ဆိုတော့ကျွန်တော်တို့73တင်တဲ့ဈေးတက်တယ်။နောက်အလုပ်သမားကလည်းဈေးတက်တယ်ဆိုတော့ဈေးကတက်ပြီပေါ့။ဘာလို့ဆိုတော့မနေ့ကအလုပ်သမားဈေးကမနေ့ကနဲ့ကို1,200ဆက်သွားတယ်လေ။နောက်ဒီဇယ်ဈေးကတော့မနေ့ကဆက်ကိုလည်းတရားချက်သွားတယ်ဆိုတော့ဟိုတင်းဖြစ်တာပေါ့။ဒီနေ့ကသာအရေးကဘလောက်ရမလဲမပြောတတ်သေးတော့ယသိပြတော့ပြောလို့မရဲခင်ဗျာဘလောက်ဒီပြပါလဲဆိုတော့မတက်တော့တော့ပြပါပဲလေ
ပြီးခဲ့တဲ့နှစ်ကစားကွင်းနေရာဒေသအလိုက်ထုတ်လုပ်မှုကုန်ကြစိတ်ကတပိတ်တာကို135ကျပ်ကနေ138ကျပ်လောက်သာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်အခုနှစ်မှာတော့စားကြံတပိတ်တာကိုထုတ်လုပ်မှုကုန်ကြစိတ်က165ကျပ်ဝန်းကျင်လောက်ထိရောက်ရှိနိုင်တယ်လို့ခန့်မှန်းထားကြပါတယ်
ยาวิตายนี่มาสิแต่เนี่ยก็สบลาชะแล้วตัวโหยาชีได้ซ้าไปตาใจเนี่ยตะเน็บพลงกုံจ่าได้งวยแล้วซ้าไปตาตะไบตาบลาตะเย็นชั่วแล้วสรแล้วสิแล้วอู้อ่ะซ้าอู้ไม่ชื่อได้แล้วสรโหโหได้ไม่มาได้ตั่วลงไม่ได้ตะมะนิดซ้าเนี่ยนะ30ได้ชื่อเสียเสียแล้วเนี่ยนะ35ชื่อชื่อแกวินน่ะไม่ดูยอกวะแล้วนะตะเย็นชื่อแกวินจ่าတော့ကျွန်တော်ပုံတယ်ဈေးရည်နဲ့ကျင်းနဲ့ကွင်းကြတယ်နဲ့ရော့တော့ပေါ့ဟု
တ်မြန်မာနိုင်ငံမှာစားထုတ်လုပ်ငန်းကိုမွန်ပြည်နယ် AR တိုင်းနဲ့ရခိုင်ပြည်နယ်တို့မှာအဓိကလုပ်ကင်ကြပြီးစားကြံကပြည်တွင်းအသုံးပြုမှုသာရှိပြီးကုန်ရောထုတ်လုပ်မှုမပြုတ်လုံနိုင်တာကြောင့်ဈေးနှုန်းကျဆင်းနေတာဖြစ်တယ်လို့စားကွင်းလုပ်ငန်းရှင်တွေကသုံးသပ်ထားကြပါတယ်
အခုစပီးဇန်နဝါရီလ23ရက်နေ့ကနေ30ရက်နေ့ထိဈေးကွက်တွင်ထဲကြနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုကြိုပြပေးချင်ပါတယ်။အိန္ဒိယပို့ကမပေးသေးတာတော့စံချိန်တင်မြင့်တက်နေပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကမပေး FAQRC တတန်ကို29,900ကျပ်သာပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ30ရက်နေ့မှာတော့တတန်ကို33,900ကျပ်ထိဈေးမြင့်တက်လာပါတယ်ဈေးကွက်ထဲကိုမပေးတဲ့ဝင်နေနေရပြီးအဓိကဝယ်လဲဖြစ်တဲ့အိန္ဒိယဘက်မှာလည်းပဲလို့အချင်းမြင့်တက်နေရကြောင်းမပေးဈေးနှုန်းကစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့ပဲကုန်တွေတွေကပြောပါတယ်
ပဲလုံးစင်းတို့ကတော့ဈေးကွက်တဲ့ပစ္စည်းကောင်းရှာပြီးလောင်သမားတွေလက်ထဲမှာပဲရှိနေတာကြောင့်တိုက်ကို9,000ကျပ်ဝန်းကျင်မြင့်တက်လာပါတယ်။ပြီးခဲ့တဲ့ January 24ရက်နေ့ကမန္တလေးကုန်စည်တိုင်းဈေးကွက်မှာပဲလုံးပြူအစ်စ်60ပိတ်တာဝန်တိုက်ကို25,000ကျပ်ပဲလုံးပြာအစ်စ်တိုက်ကို25,000ကနေ23,000ကျပ်ကြားအသီးသီးပေါက်ဈေးရှိခဲ့ပါတယ်။ January 31ရက်နေ့မှာတော့မန္တလေးကုန်စည်တိုင်းပေါက်ဈေးအရပဲလုံးပြူအစ်စ်60ပိတ်တာဝန်တိုက်ကို25,000ကျပ်ကနေ23,000ကျပ်ပဲလုံးပြာအစ်စ်တိုက်ကို23,000ကနေ23,500ကျပ်ကြားထိမြင့်တက်လာတာကိုတွေ့ရပါတယ
်ပြင်တွင်းလုပ်ငန်းသုံးသမားတွေအဝယ်ရှိနေရကြောင်းကလပဲဆေးကပြင်မြင့်တက်နေပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာဇန်နဝါရီလ30ရက်နေ့ပေါင်ဈေးအရကလပဲ V2 အသေးကတအိတ်ကို35,000ကျပ်ဖြစ်ပြီးကလပဲ929ကတအိတ်ကို28,400ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်ဒီခေတ်ကအပယ်ကဈေးနှုန်းတွေနဲ့ရှင်တအိတ်ကို2000ကနေ5000ကျပ်ကြားဈေးမြင့်တက်လာတာကိုတွေ့ရပါတယ်က လဘဲချင်းထိုင်ဝမ်ကတော့တပိတာကို6900ကျန်တဲ့ဈေးငွေနေပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှကြောင်းနေမှုတွေရှိနိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ဆက်လက်ပြီးတော့ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။2023ခုနှစ်ဟာရုရှား Ukraine 2.0 ငွေကြေးဖောင်းပွားမှုရာသီဥတုဖောက်ပြန်မှုစတဲ့အကျိုးဆက်တွေကြောင့်ဆုံးရှုံးနေတာမှုတွေအတော့ကိုများခဲ့တဲ့နှစ်တစ်ခုဖြစ်သလိုအကောင့်ဘက်ကိုဥတီလာနိုင်တဲ့အစိုးရမူဝါဒတွေစီးပွားရေးလုပ်ငန်းတွေနဲ့လည်းအဖွဲ့အစည်းကြီးတွေရဲ့အားထုတ်ကြိုးပမ်းမှုတွေကိုတွေ့မြင်ရတဲ့နှစ်တစ်ခုဆိုရင်လည်းမမပါဘူး။ဒါပေမဲ့လည်း2023ခုနှစ်အတွင်းချမှတ်နိုင်ခဲ့တဲ့အစိုးရမူဝါဒတွေကုလသမဂ္ဂအပါအဝင်အဖွဲ့အစည်းကြီးတွေရဲ့သဘောတူညီမှုတွေအကောင့်ထဲပေါ်ဆောင်ရေးနဲ့ဒီနှစ်အတွင်းစောင့်ကြည့်ရမယ့်အဓိကအကြောင်းအရာ၄ခုရှိနေတယ်လို့အမေရိကန်အခြေစိုက်တဘာဝတရားစာရနဲ့ဥရုယာတီရေးရာစောင့်ကြည့်လေးရာလေးအဖွဲ့ဖြစ်တဲ့ WRI ကပြောပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကပြောပြထားပါတယ
်လူသားတွေရဲ့အနာဂတ်တဘာဝတရားနဲ့ဥဒုယာတီကိုချိခိုက်စေမဲ့ထင်ရှားတဲ့ဖြစ်ရပ်တွေသတိပြုရမယ့်အကြောင်းအရာတွေပြောင်းလဲတဲ့ကိစ္စရပ်တွေကိုပညာရှင်တွေနှစ်စဉ်အကဲဖြတ်သုံးသပ်တင်ပြကြပါတယ်။ WRI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးအန်နီဒက်စ်ကူပတာကဇန်နဝါရီလနောက်ဆုံးမှာခုလိုတင်ပြသွားပါတယ်
။ 2023 was the hottest year ever recorded.
2023ခုနှစ်ဟာကမ္ဘာမှာအစတင်မှတ်တမ်းတင်ခဲ့တဲ့အချိန်ကတည်းကစာရင်းတင်အပူဆုံးနှစ်ဖြစ်ပါတယ်။လွန်ခဲ့တဲ့6နှစ်ဆက်တိုက်အပူချိန်တွေမြင့်တက်လာခဲ့တာပါ။ဥရုယာတီပြောင်းလဲမှုဟာအခုလက်ရှိကာလမှာပေါ်ပေါက်နေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ Global Stock Take အစီရင်ခံစာမှာလည်းအန္တရာယ်ကင်းတဲ့အပူချိန်အောက်မှာဆက်ပြီးအသက်ရှင်နိုင်ဖို့ဆိုရင်2030အရောက်မှာဖန်လွန်အိမ်ဓာတ်ငွေထုတ်လွှတ်မှု43%လုံးရှော့ချမှဖြစ်လိမ့်မယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းနိုင်ငံလေးပေးရတဲ့ဂတိကဝတ်တွေအရလက်ရှိဖန်လုံရင်တန်းငွေထုတ်လွှတ်မှုလျှော့ချရေးက10%နှုန်းတော်မရှိသေးပါဘူး
။ဒီနှစ်2024ခုနှစ်ဟာကမ္ဘာလူဦးရေတဝက်ကျော်တို့ကသူတို့ကိုဦးဆောင်မဲ့လူတွေကိုမဲပေးရွေးချယ်ကြမှာဖြစ်တဲ့အတွက်ဒီနှစ်ကိုရွေးကောက်ပွဲနဲ့လို့သတ်မှတ်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲတွေကကမ္ဘာအပြောင်းအလဲတွေကိုဖန်တီးနိုင်တဲ့ဆိုတာ2022ခုနှစ်ကဘရာဇီးရွေးကောက်ပွဲကိုကြည့်ရင်သိနိုင်ပါတယ်။တဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့လူဝီစ်အင်နာစီယိုလူလာဒီဆီဗာကသမရအဖြစ်ပြန်လည်အရွေးခံခဲ့ရတဲ့နောက်ပိုင်းဘရာဇီးနိုင်ငံထဲကအမေဇုန်တစ်တော်ကြီးရဲ့တစ်တော်ပြုံးတိမှုက20နှစ်ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းသမ္မတဂျိုးဘိုင်ဒန်ရွေးခန့်ရပြည်ထောင်ဥဒုယာတီအရေးအတွက်ဒေါ်လာဘီလျံ390နီးပါးပါဝင်တဲ့သမိုင်းဝင်ပြည်ထောင်ချက်တရချမှတ်နိုင်ခဲ့ပါတယ်။အမေရိကန်အခြေစိုက် WRN အဖွဲ့ကပညာရှင်ပေါင်း2000ကျော်ရဲ့ကွင်းစင်လေးလာဆောင်ရွက်ချက်တွေအကြံပြုတင်ပြချက်တွေအရ2024ခုနှစ်အတွင်းစောင့်ကြည့်ရမယ့်ကိစ္စရည်ကြီးလေးခုရှိပါတယ်။ကမ္ဘာပူနွေးမှုကိုဆက်မှုခေဥ်ကာလကရှိခဲ့တဲ့အပူချိန်ထက်-5ဒီဂရီဆဲလ်ဆီယက်ကျော်မသွားရေးဆိုတဲ့ရည်မှတ်ချက်အတိုင်းနိုင်ငံရေးသမားတွေဆောင်ရွက်ကြမလားဆိုတာကနံပါတ်1မှာရှိပါတယ်။2024ခုနှစ်အတွင်းမဲဆန္ဒရှင်ပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲမှာရာသီဥတုဆိုင်ရာအရေးဦးစားပေးမလား။ရွေးကောက်ခံခေါင်းဆောင်တွေကလည်း-5ဒီဂရီစင်နီဂရိတ်လမ်းကြောင်းနဲ့အညီရဲဝင်စွာဆောင်ရွက်ကြမလားဆိုတာစောင့်ကြည့်ရမှာပါ။ဒုတိယကတော့အစားအစာကိစ္စပါ။ဖလော်ရင်တန်းဝေးထုတ်လို့မှုအားလုံးရဲ့34ရာခိုင်နှုန်းဟာအစားအစာရိစီကလာပါတယ်။ကမ္ဘာမှာဆာလောင်ငတ်မွနေတဲ့လူတန်းရာနဲ့ချီရှင်နေပေမဲ့လည်းစိုက်ပျိုးထုတ်လုပ်ထားသမျှစားနပ်ရိက္ခာအားလုံးရဲ့၃ပုံ၃ပုံဟာတည်ယူပို့ဆောင်ရေးစနစ်တိုးလောင်သိမ်းဆည်းမှုစနစ်တို့ကြောင့်လေလွင်ပျက်စီးနေရပါတယ်။ရေရှည်တည်တတ်တဲ့စိုက်ပျိုးရေးစနစ်နဲ့ခန္ဓာရင်ရှိတဲ့အစားအစာစနစ်တွေကိုနိုင်ငံတော်ရဲ့ဥဒုယာတီဆိုင်ရာစီမံချက်တွေမှာထည့်သွင်းပါမယ်ဆိုပြီးတော့နိုင်ငံရေးသမားတွေကကြေညာထားတဲ့အတိုင်းအကောင့်ထည့်ဖို့ဆောင်ရမလားဆိုတာကိုလည်းစောင့်ကြည့်ရမယ့်အချက်တစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့အရှိန်ကောင်းလာနေပြီဖြစ်တဲ့တန်ရှင်စွိုင်းတွေကိုလူတိုင်းလှလမ်းမိနိုင်ဖို့အတွက်ကဘာလျက်စစ်တအားလိုင်းတွေကိုခင်မင်အောင်မွန်မှပြင်ဆင်သွားဖို့ဖြစ်ပါတယ်။ဒီကဏ္ဍမှာဦးစားပေးရင်းနှီးမြှုပ်နှံကြမလား။သဘောထားကွဲလွဲစရာတွေဖြစ်လာနိုင်တဲ့မူဝါဒတွေ၊ဘာနာရေး၊နေရာနဲ့ဤပညာဆိုင်ရာစိန်ခေါ်ချက်တွေကိုဘယ်လိုကင်တွယ်ကြမလဲဆိုတော့ကိုလည်းစောင့်ကြည့်ရမယ်လို့ WRI ကထောက်ပြပါတယ်။ ကိုနစ်ဆက်တဲ့အပူချိန်တွေမြင့်တက်လာတာမှာအထူးသဖြင့်စီရင်နွမ်းပါပြီးတော့မေလျော့ခံလူမှုအတိုင်းဝိုင်းတွေမှာအပူတန်းကြောင့်ပဲအသက်တွေဆုံးရှုံးခဲ့ရပါတယ်။ရေသူသူဖောက်ပြန်မှုရဲ့အကျိုးသက်ရောက်မှုတန်းကိုကြုံနေရတဲ့လူတွေရဲ့အခွင့်အရေးတွေကိုဘယ်လိုကာကွယ်ပေးမလဲ။ဥဒရာသည်ပြောင်းလဲမှုရဲ့အတန်းတိတ်လူသက်သမားအဖြစ်တင်စားခေါ်ပေါ်နေကြတဲ့အပူတန်းကိစ္စဘယ်လိုဂရင်တွင်မလဲ။ကဘာလူဦးရေတဝက်ကျော်နေထိုင်ရာမြို့ကြီးပြကြီးတွေကအပူချိန်လွန်ကဲမှုကိုဥဆောင်ဖြစ်ရှင်မလားဆိုတာကလည်းစောင့်ကြည့်ရမယ့်အကြောင်းအရာနံပါတ်၄ဖြစ်တယ်လို့ WI ကဖော်ပြပါတယ်။
These pair are four stories on the politics.
ဒါကတော့ကုလူရသည်အရေးပြုတ်ပြန်ဆောင်ရွက်ရမယ့်အကြောင်းအရာ၄ရပ်ဖြစ်တယ်လို့ကျွန်တော်တို့ရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်။နိုင်ငံရေးစိန်ခေါ်ချက်ကတော့သိပ္ပံပညာရှင်တွေပြောတဲ့အတိုင်းကဘာအပူချိန်ကိုတိတ္တသမ5ဒီဂရီကြောမသွားအောင်နိုင်ငံတော်အစီအစဉ်အဖြစ်နဲ့ဘူဝါရချမှတ်ဆောင်ရွက်ဖို့ဖြစ်ပါတယ်
။အခုလိုဥဒရာသည်ပြောင်းလဲမှုအချက်အသေးတွေပို့ပြီးတော့ဆွေးလာတဲ့ကာလထဲမှာပဲအမေရိကန်၊မက္ကဆီကို၊ဗြိတိန်၊အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတို့မှာရွေးကောက်ပွဲတွေဒီနှစ်ထဲကျင်းပမှာဖြစ်ပါတယ်။ဒီနှစ်ကျင်းပမယ့်ရွေးကောက်ပွဲဟာဒီရာစုနှစ်အတွက်တော့အရေးအကြီးဆုံးဖြစ်တယ်လို့လည်းပညာရှင်တွေကပြောပါတယ်။
And national level governments work with cities to support
ချမ်းသာတဲ့တိုင်းပြည်တွေကြောင့်အပူချိန်တွေပိုမြင့်တက်လာတယ်လို့ပြောရပါလိမ့်မယ်။ရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုကနေဆယ်စုနှစ်တည်းနဲ့ချီအကျိုးမြတ်တွေရရှိကြတဲ့ချမ်းသာတဲ့နိုင်ငံတွေဟာရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးအတွက်အရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ဒါကြောင့်ပြောင်းလဲလာတဲ့ရာသီဥတုနဲ့သဟဇာတာကြောင့်အောင်ကျိုးပန်းနေတဲ့စည်ရင်နွမ်းပါတဲ့တိုင်းပြည်တွေကိုချမ်းသာတဲ့တိုင်းပြည်တွေကအားပေးကူညီရမှာဖြစ်ပါတယ်
။မူဝါဒတွေကိုယ်တော်မှန်မှန်ကန်ကန်ချမှတ်ကျင့်သုံးနိုင်မယ်ဆိုရင်တော့ကာဗွန်တန်းခွက်တွေကြာဆင်းပြီးသဘောဝတရားကြီးရှင်းတန်းကောင်းမွန်လာမှာဖြစ်တယ်လို့တန့်စင်တဲ့လေထုပုံမကောင်းမွန်တဲ့ကျန်းမာရေးတာမကပဲအလုတ်အကင်တစ်ပေါင်း65တန်းအထိတိုးလာပါလိမ့်မယ်လို့လည်း WRN ကပြောပါတယ်။ကမ္ဘာအနာဂတ်ကိုပုံဖော်နေကြတဲ့နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေအတွက်ယာတီဥတုမြတ်တာပြီးပုံမကောင်းမွန်တဲ့အနာဂတ်ပေါ်ပေါက်လာအောင်လို့ WRI ပညာရှင်တွေကကမ္ဘာအရေးရမှာကွင်းစင်လေ့လာပြီးတော့အခုလိုနှစ်စဉ်တင်ပြအကြံပြုနေကြတာလည်းဖြစ်ပါတယ်။ကျမနာလာပ
ါ။ဥတုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်ဂျော်ဒန်နိုင်ငံမှာရှိတဲ့အမေရိကန်အခြေစိုက်စစ်စခန်းတစ်ခုကိုပြီးခဲ့တဲ့တနင်္ဂနွေနေ့က drone နဲ့တိုက်ခိုက်ခံရတဲ့အတွက်ထိခိုက်သေးဆုံးမှုတွေရှိခဲ့ပြီးတဲ့နောက်အမေရိကန်တပ်တွေကတောက်ကြနေမှာအီရန်နဲ့ဆီးရီးယားကစစ်သွေးကြတွေကိုလေကြောင်းကနေပြန်လည်တိုက်ခိုက်ပါတယ်။ပြင်းမှတ်85ခုကျော်ကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းအမေရိကန်အလဲပိုင်းဒေသစစ်ဌာနချုပ်ကပြောပါတယ်။ဂါဇာနဲ့အစ္စရေးတောင်ပိုင်းနယ်စပ်မှာစနေနေ့မနက်ပိုင်းကပောက်ကွဲသံတွေတင်ကားသံတွေကြားနေရပြီးတိုက်ပွဲတွေဆက်ဖြစ်နေပါတယ်။အစ္စရေးနဲ့ဟာမတ်စစ်ပွဲတွေဆက်လက်ဖြစ်နေပြီးနိုင်ငံတကာအတိုင်းအဝိုင်းကတော့အပြစ်ကရောက်ဖို့နှစ်ဖက်စလုံးကိုတိုက်တွန်းနေပါတယ်။ Israel Hamas စစ်ပွဲစတင်ချိန်ကစလို့အခုအချိန်ထိလူပေါင်း 28,100 ကျော်သေဆုံးခဲ့ရပြီလို့ Hamas ကျန်းမာရေးဌာနကနေသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကတကြော့ပြန်အာဏာသိမ်းခဲ့တဲ့သုံးနှစ်ပြည့်အထိမ်းအမှတ်နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဆန္ဒပြကြမှာ Washington DC, Maryland, Virginia ပြည်နယ်တဝိုက်ကမြန်မာတွေကလည်း American သမ္မတအိမ်မြော်တော်ရှေ့ကိုတွားရောက်ပြီးမြန်မာဒီမိုကရေစီရေးအတွက်အာယုံဆိုင်လုပ်ပေးဖို့သမ္မတဂျိုးဘိုက်ဒန်ကိုဆန္ဒပြတောင်းဆိုခဲ့ပါတယ်။အလားတူပဲနယူးယောက်မြို့မှာဆန္ဒပြပွဲပြုလုပ်ခဲ့ပြီးလူရာနဲ့ချီတက်ရောက်ခဲ့သလို NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းတို့လည်းတက်ရောက်စကားပြောကြားခဲ့ပါတယ်။ဥရောပတိုက်မှာတော့နယ်သာလန်နိုင်ငံမှာနယ်သာလန်နိုင်ငံအမ်စတာဒမ်မြို့မှာမြန်မာတွေစုပေါင်းပြီးနွေဦးဒေါ်လာရဲ့ရန်ပုံငွေဈေးအောင်ပွဲတရက်ကိုပြုလုပ်ခဲ့ပါတယ်။ဒီဈေးအောင်ပွဲမှာယူရိုငွေ 3,900 ကိုရရှိခဲ့ပြီးတော့လိုအပ်တဲ့နေရာတွေကိုပေးဖို့လှူဒန်းသွားမယ်လို့ပြောဆိုခဲ့ပါတယ်။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတန်လွင့်အစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူတင်ဆက်ခဲ့သူတွေကမှာတော့အစည်းအဝေးထုတ်လို့ရင်းမှုကကိုငိမ့်ချန်းအေးဖြစ်ပါတယ်ခင်ဗျာ။VOA ရဲ့တနင်္ဂနွေနေ့မနက်ဖြန်အတန်လွင့်အစီအစဉ်လေးလဲဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တော်ဆင်နေတဲ့ကျေးဇူးထူးတင်ပါတယ်ကျွန်တော်ကဇော်မိုးဇော်ပါခင်ဗျာ
This program